တိုင်းဒေသလက်နက်ကိုင်ဖွဲ့ရဲ့ထိပ်သီးညီလာခံကိုဒီကနေ့ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ရှိရာပန်ဆန်းမှာစတင်ခဲ့ပါတယ် UWSP ဥက္ကဋ္ဌဦးပေါ့ယူချန်းကအဖွင့်မိန့်ခွန်းပြောကြားခဲ့ရမှာညီညွတ်ရေးနဲ့ငြိမ်းချမ်းရေးကိုအဓိကထားပြောဆိုခဲ့ပြီးစစ်ပွဲတွေမရက်စဲနိုင်ခဲ့ရင်ပြီးခဲ့တဲ့မတ်လကုန်တုန်းကလက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်ကလည်းစက်ကူဘော်ကစာသားသာဖြစ်နေမယ်လို့ပြောခဲ့ပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ဝပြည်သွေးစည်ညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှာဒီကနေ့စတင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးညီလာခံကိုအဖွဲ့စစ်နှစ်ဖွဲ့ကထိပ်ပိုင်းခေါင်းဆောင်အနည်းဆုံး60လောက်တက်ရောက်ခဲ့တာဖြစ်ပါတယ်။ဒီညီလာခံမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ပါဝင်တဲ့ NCCT ခေါ်အပြည့်အခက်ရက်စဲရေးညှိနှိုင်းအဖွဲ့တို့မတ်လ31ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့တနင်္ဂနွေဆိုင်ရာအပြည့်အခက်ရက်စဲရေးစာချုပ် NCA မူကြမ်းနဲ့ပတ်သက်ပြီးဆွေးနွေးကြဖို့ရှိနေတာလည်းဖြစ်ပါတယ်။ညီလာခံစတင်ပြီး UWSP ဥက္ကဋ္ဌဦးပေါ့ယူချန်းကအဖွင့်မိန်ခွန်းပြောကြားရာမှာတနင်္ဂနွေဆိုင်ရာအပြည့်အခက်ရက်စဲရေးစာချုပ်မူကြမ်းနဲ့ပတ်သက်ပြီးထည့်သွင်းပြောကြားခဲ့တယ်လို့ပို့အိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဦးကာကပြောပါတယ်။
ဖော်မေကွန်ရဲ့ဘဝတော့ညီညွတ်ရေးတက်ပါပဲ။နောက်ဆုံးနိုင်ငံရေးစာချုပ်ချုပ်နိုင်မှုအထိပူးပေါင်းဆောင်ရွက်ဖို့ပါဗျာ။ဒါတွေပါပါလား။ဘုံကတိကလေးရတာတဲ့မူကြမ်းနဲ့ခက်ခဲစားတော့သူကမြေပြင်တိုက်ပွဲတွေမရဘူးဆိုရင်ပေါ့ဗျာ။ဒီမူကြမ်းကအတိတ်ပဲမရှိဘူးပေါ့။စာရွက်ပေါ်ကစာသားတွေပဲဖြစ်မှာပေါ့။အကောင့်ထဲဖွင့်နိုင်တာမဟုတ်ဘူးပေါ့။ဒါကြောင့်အကောင့်ထဲဖွင့်နိုင်တဲ့မူကြမ်းမျိုးဖြစ်အောင်ကြိုးစားမှာပေါ့ဗျာ။အဲ့ဒါလို့တော့သူထောက်ပြလာရှိပါလား။
ဒီမိန်ကုန်းမှာ UWSP ကပြည်ထောင်စုအစိုးရရှိကိုတင်ပြထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်နဲ့ပတ်သက်ပြီးတိုင်းရင်းသားခေါင်းဆောင်တွေစီကစာနာမှုနားလည်မှုနဲ့ထောက်ခံမှုတွေရမယ်လို့မျှော်လင့်ကြောင်းလည်းထည့်သွင်းပြောကြားထားပါတယ်။ညီလာခံစတင်တဲ့နေ့မှာတော့မွန်ပြည်သက်ပါတီကိုကန့်အဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MNDAA ရခိုင်တပ်မတော်ပူအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့အဓိကတင်ပြဆွေးနွေးခဲ့ပါတယ်။ဒီကနေ့ဆွေးနွေးတဲ့အပေါ်မှာဗိုလ်မှူးကြီးခွန်ဦးကာက
ဒီနေ့ဆွေးနွေးပွဲကဒီ agenda တွေ issue တွေဆွေးနွေးတဲ့အဆင့်မရောက်ဘူး။ဒီနေ့ဆွေးနွေးပွဲကတက်ရောက်လာတဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်တွေကကိုယ့်အမြင်သဘောထားကိုတင်ပြလာဖြစ်တယ်။အပြန်လာမေးတာတော့ဘာလို့မရှိသေးဘူ
း။ UWSP အဖွဲ့ဟာပန်ဆန်းညီလာခံကို NCCT အဖွဲ့ဝင်16ဖွဲ့အနက်ကကိုယ့်ဘွဲကိုသာရွေးချယ်ဖိတ်ကြားတာနဲ့ပတ်သက်ပြီးညီလာခံမစတင်ခင်ကဝေဖန်တာတွေလည်းရှိခဲ့ပါတဲ့။ဗိုလ်မှူးကြီးခွန်ဦးကာကတော့ဒီညီလာခံနဲ့ပတ်သက်ပြီးသူ့အမြင်သဘောထားကိုအခုလိုပြောပါတယ်
။အာအားရကျင်နာမှုရှိတယ်ဗျ။ဘာကြောင့်လဲဆိုတော့ဒီလိုက်စားမှ2ကြိမ်လောက်ခိလာမှ2ကြိမ်တိုင်းပါတွေတော်လိုင်းဖွဲ့စည်းတဲ့ညီလာခံလောက်ခဲ့ပြီးပြီ။အဲ့ဒီမှာဝါပြည်သူ့ပြည်ညီပါတီနဲ့ဒီမုံလာဖွဲ့ကတစ်ခါမှလာမတက်ဘူးခင်ဗျ။ဒါကြောင့်ကျွန်တော်တို့ကဒီခေါ်သူတို့ကိုယ်တိုင်ဦးစီးပြီးတော့သူတို့နဲ့ညီမှာစိတ်ခေါ်ပြီးတော့ကျင်းပတဲ့အတွက်သူ့ဘောင်းဆော်ရမှုကိုကျွန်တော်လက်ကမ်းကြိုးစားမှာဖြစ်တယ်။တိုင်းလာညီညွတ်ရေးအတွက်တော့လကောင်းပေါ့။ကျွန်တော်တို့လုပ်နေတဲ့လုပ်ငန်းတွေပေါ်မှာလကောင်းအင်အားတွေပို့ပြီးတော့ရရှိတယ်ဆိုတဲ့အမြင်မျိုးပေါ့။ဒီနေ့ဖွင့်တဲ့ရက်မှာကျွန်တော်တို့အဲ့ဒီလိုတော့ခံစားမိတယ်ဗျ။
မြန်မာနိုင်ငံငင်းကြေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးဤပညာရပ်ပိုင်းဆိုင်ရာအကြံပေးအဖွဲ့ဖြစ်တဲ့ Geneva Chee Site Center for Humanitarian Dialogue ရဲ့ရန်ကုန်ရုံးခွဲကအကြီးတန်းစီမံကိန်းအရာရှိဦးစားကျဲလျန်ကတော့ပန်ဆန်းမှာကျင်းပတဲ့ညီလာခံမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမပါဝင်တာကြောင့်ထိပ်သီးဆွေးနွေးပွဲနောက်တစ်ကြိမ်ကျင်းပဖို့လိုအပ်နေကြောင်းနဲ့လက်ရှိဆောင်ရွက်နေတဲ့ငင်းကြေးဖြစ်စဉ်ကိုတော့ထိခိုက်မှာမစိုးရိမ်ကြောင်းပြောဆိုပါတယ
်။အခုဘဝကကြီးမှုကျင်းပနေတဲ့ညီလာခံက NCCT ကမျှော်မှန်းထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေအားလုံးပါဝင်ပြီးတော့အစိုးရစီကနေရထားတဲ့နောက်ဆုံးမူကြမ်းဆွေးနွေးဖို့အတွက်ရည်ရွယ်ထားတဲ့ထိပ်သီးညီလာခံကြီးကိုသူတို့ကလောက်တာမဟုတ်ဘူး။အဲဒါကြောင့်ဒီဖြစ်စဉ်မှာမပါတဲ့အဖွဲ့တွေအတွက်ကတော်တော်လေး misunderstanding နဲ့ရှိနေတဲ့ခါကြတော့ခု NCT ကနေ NCCT ရဲ့ဖွဲ့ဝင်မှာပါတဲ့ဖွဲ့ရောမပါတဲ့ဖွဲ့ဝင်ပါအားလုံးခေါ်ထားပြီးမှအခုတီးတန့်ထိပ်သီးညီလာခံကိုထပ်ခေါ်ပြီးမှကြေရင်ဆွေးနွေးကြမှာဖြစ်ပါတယ်။အခုဒီမှာဆွေးနွေးတဲ့အပိုင်းကလေ NCCT ကနေဥဆောင်နေတဲ့အခုအစိုးရနဲ့ငင်းချိုင်းဖြစ်စဉ်တွားနေတဲ့ဟာကိုလေထိခိုက်မယ်လို့လေကျွန်တော်မစိုးရင်ဘူးအကြောင်းရင်းက NCCT ကနေကြီးမှုအကျင်းပါတာမဟုတ်ဘူး NCCT agenda အတိုင်းတွားတာမဟုတ်တဲ့ခါကျတော့ကျွန်တော်မစိုးရင်ဘူး
ပန်ဆန်းညီလာခံကိုဒီလ6ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ဒီညီလာခံပြီးဆုံးတဲ့နောက်မှာ NCCT ကဥဆောင်ပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်တဲ့ထိပ်သီးညီလာခံကျင်းပမဲ့ရက်ကိုဆုံးဖြတ်ဖို့ရှိနေပါတယ်။ တနင်္ဂနွေလုံးအပြစ်ခက်ရစေးရေးအတွက်ပြင်ဆင်နေတဲ့တစ်ချိန်တည်းမှာတော့ရှမ်းပြည်နယ်အတွင်းကကိုကန့်ပလောင်တပ်ဖွဲ့တွေနဲ့အစိုးရတပ်အကြမ်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။